Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်ဆန်ကနေ2019ခုနှစ်ဒီဇင်ဘာ26ရက်ခြာသာရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ချိန်လိုင်းနိုမီတာ25 32 51နဲ့လိုင်းလမီတာ190ဖြင့် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါတယ်ခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနာဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတဲ့အတိုက်အခံဒီမိုကရက်တစ်ကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလွန်ခဲ့တဲ့စနေအတွင်းစစ်ကြောင်တည်ဆုံးသူအရသာတသိန်းယောက်ရှိရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်လိုက်ပါတယ်ဒီလိုထစ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမြတ်မွန်နဲ့သူကြီးညာပေးမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့လူမျိုးလုံးတပ်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံကတရားရုံးမှာတရားဆွဲကြတာနဲ့ပတ်သက်ပြီ
း genocide တကယ်ချမ်းချဆိုတာကျွန်တော်မစဉ်းစားနိုင်ပါဘာဖြစ်လို့လဲဆိုတော့ genocide ရှိတယ်ကျွန်တော်မသိပါဘူး။ဒါကြောင့်မလို့အပြည်ပြည်ဆိုင်ရာအဲ့ဒီတရားရုံးက genocide ရှိတယ်ဆိုပြီးဆုံးပြချက်ချမ်းလို့ပြော
တယ်။ဒီမှာနိုင်ငံဆိုင်ရာဂျပန်သားမကြီးအီချီရိုမာရူယာမာပြောသွားတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမြန်ကဲမှာနာဆင်ရဖို့ရှိပါတယ်။ဒါပြင်ဒီကနေ့မှာကြောက်တဲ့ခရင်နှစ်သက်ကူပွဲတော့ခန္ဓာကိုယ်မြန်မာနိုင်ငံကနေရာနံပြားမှာချင်းမခဲ့တဲ့ကြောင်းတခါထိုင်းမြန်မာနယ်စပ်မြောက်ပြည်မျိုးကခြေကံဆောင်းအောင်တွေတိုးတက်ဖို့အတွက်ထိုင်းကအတိုးနှိုးအ ਨੇ ဆုံးနဲ့ငွေချေးမယ်ဆိုတဲ့အကြောင်းပါဝင်နောက်ပိုင်းမှာတော့ဒီဇင်ဘာတိလက်ဆောင်ဖြစ်တဲ့အချင်းတစ်ပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင်းတွေမတင်ဆက်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းနေကြတဲ့အတိုက်အခံဒီမိုကရက်တစ်ကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်။နိုင်ငံတော်လူညွန့်ရေးကိုချင်းချောက်မှုဖြစ်ဆွဆွဲပြီးတရားစွဲဖို့ထက်လွတ်တော်မှာမြန်မြန်ဆန်ဆန်လုပ်ဖို့တောင်းဆိုခဲ့ကြတဲ့ဒီမိုကရက်တွေဟာအခုကျတော့အချင်းယူဖို့ပြောနေတာဟာလင်ညာပြောဆိုနေတဲ့လူရဲ့ဖြစ်နေတူတန်လူမှုကွန်ရက်ကနေသမ္မတထရန့်ဒီနေ့လည်းပြောလိုက်တာပါ။အစွန်ရောက်ပြီးဘာလုံးမှမလုပ်တဲ့ဒီမိုကရက်တွေဆိုပြီးတော့လည်းသမ္မတကတုံ့နှုံပြောဆိုသွားပါရဲ့။သမ္မတပေါ်တရားစွဲဖို့အောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်တွေအားလုံးဒီကကပြီးခဲ့တဲ့ဇန်နဝါရီလမှာပဲထောက်ခံလိုက်ကြတဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရမယ့်သမ္မတလည်းဖြစ်လာပါရဲ့။သမ္မတထရန့်ဟာနိုင်ငံရေးအကျိုးမြတ်ရဖို့အာဏာအလွဲသုံးစားလုပ်ခဲ့တယ်လို့သမ္မတရဲ့လုပ်ရည်တွေကိုစုံစမ်းတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုဆွဲချက်တွေနဲ့တရားစွဲလိုက်တာလည်းဖြစ်ပါရဲ့။အောက်လွှတ်တော်ကဆွဲချက်တွေကိုထက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်ပေးပို့ရမယ့်အစီအစဉ်ကိုတော့လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကစိုင်းငံ့ထားပါ။တရားစွဲဖို့ထက်လွတ်တော်မှာကြားနာမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ထက်လွတ်တော်မှာစီကံသတ်မှတ်ချက်ချမှတ်ရမှာသဘောတူညီချက်မရမချင်းအောက်လွတ်တော်ကဆွဲချက်တွေကိုပေးပို့ဖို့မှမဟုတ်တဲ့အကြောင်းလဲလွတ်တော်ဥက္ကဋ္ဌဖလိုစီကပြောဆိုထားပါတယ်
။အစ္စရေးနိုင်ငံမှာကျင်းပမဲ့ထွေထွေရွေးကောက်ပွဲကြရင်လီကွတ်ပါတီကိုဦးဆောင်အရွေးခံမဲ့သမ္မတလောင်းရွေးပွဲကိုဒီကနေ့ပါတီတွင်ကျင်းပနေပါတယ်။ဒီတစ်နှစ်ထဲမှာနှစ်ကြိမ်လုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာလီကွတ်ပါတီကအပြတ်အသတ်အနိုင်မရခဲ့သလိုဝန်ကြီးချုပ်ဘန်ဂျမင်နတ်တန်ယူကလည်းညွန်ပေါင်းအစိုးရဖွင့်ထိုင်တာကြောင့်ဝန်ကြီးချုပ်ရဲ့နိုင်ငံရေးပြိုင်ဘက်ဂီဒီယန်ဆာကသူသာပိုတင့်တော်တဲ့ခေါင်းဆောင်ဖြစ်မယ်လို့ပြောကြားမဲဆွဲခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်နတ်တန်ယူအပေါ်ပါတီတွင်ထောက်ခံသူတွေများနေစေဖြစ်ပြီးခေါင်းဆောင်ပြန်အရွေးခံရမယ်လို့လေးလာသူတွေကခန့်မှန်းနေကြပါတယ်။အဂရိလိုက်စားမှုတုံးမှုနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်အပေါ်လိန်ညာမှုလက်စားမှုယုံကြည်မှုဖောက်ဖျက်မှုတို့နဲ့ပြီးခဲ့တဲ့လတုန်းကဆွဲချက်တင်ခဲ့ပါတယ်။ပါတီဝင်တွေဘယ်သူကိုရွေးချယ်မလဲဆိုတဲ့အဖြေကတော့နှစ်ဖက်လောက်မှသိရမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲအတွက်အစ္စရေးတောင်ပိုင်းကအက်စကီလီယွန်စိတ်ကမ်းမြို့မှာဝန်ကြီးချုပ်နတ်တန်ညာဟုပုံထုံးနေညာပိုင်းတို့ကမဲဆွဲပွဲလုပ်နေစဉ်ဂါဇာကမ်းမြောင်ဒေသဘက်ကနေရော့ကက်ဒုံးတစ်ခုနဲ့ပစ်ခတ်ခဲ့တာကြောင့်မဲဆွဲနေတဲ့စင်ပေါ်ကနေဝန်ကြီးချုပ်အမြန်ပြင်းစင်ခဲ့ရပါတယ်။ကာဇာဒီတာဘက်ကဖြစ်လိုက်တဲ့ရော့ကက်ဒုံးကိုအစ္စရေးဒုံးခွင်းဒုံးစနစ်နဲ့ပြစ်ခွင်းခဲ့ရတယ်လို့အစ္စရေးစစ်တပ်ကလည်းအတည်ပြုပါတယ်။လက်တုံပြန်တဲ့အနေနဲ့ကာဇာမှာရှိတဲ့ဟာမတ်စစ်သွေးကြွပစ်မှတ်တွေအပေါ်ရော့ကက်ဒုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာလွန်ခဲ့တဲ့စနစ်တွင်စစ်ကြောင်တည်ဆုံးသူအရသာတသိန်းကျော်ရှိခဲ့တဲ့အကြောင်းနဲ့ဆက်ရှိနှစ်ကြာပြစ်ခတ်အဆုံးသတ်နိုင်ရေးတပ်ဆိုင်သူတွေအလုံးကစစ်မှန်ပြီးခိုင်မာတဲ့ခြေလှမ်းတွေလှမ်းညားဖို့လည်းကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။နိုင်ငံမျိုးပိုင်းဘောက်ကပြည်နယ်မှာတာလီဘန်ကြီးရဲ့ဒီကနေ့မနေ့အယုံတက်ချင်စီးနင်းတက်ခတ်မှုတွင်အာဖဂန်စစ်သား10ယောက်တမင်တေဆုံးသွားတဲ့အကြောင်းသတင်းနဲ့တူကုလသမဂ္ဂရဲ့သတိပေးချက်ထွက်ပေါ်လာတာပါ။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအစီအစဉ် UNAMA အကြီးအကဲတာတာမီချီယမာမိုတိုရဲ့ကြီးညာချက်ထဲမှာတော့အရသာအများပြားတေဆုံးနေရတဲ့အခြေအနေကိုမိမောင်းထုတ်ပြထားပါတယ်။ရသားတွေတည်ဆုံးမှုယွန်းနေအောင်သက်ဆိုင်သူတွေအားလုံးနေနဲ့ပြစ်ခတ်တွေကိုရှင်းချကြဖို့နိုင်ငံရေးအရာ ဖြစ်ရှာနေအောင်အာဖဂန်နိုင်ငံရာစုကြီးကဆွေးနွေးနိုင်မယ့်အခြေအနေတွေဖန်တီးကြဖို့လဲတိုက်တွန်းထားတာပါအခြေအနေမှာပဲနိုင်ငံမျိုးပိုင်းဘောက်ပြည်နယ်ကစစ်ကန်တစ်ခုကိုသဘောနဲ့ပြတ်မှတ်ထားတက်ခက်ခဲ့ရာကအာဖဂန်စစ်သားချက်ရောက်သည်ဆိုပြီးပုံရောက်တဲ့ရခဲ့ကြောင်းလဲကာဝေးဝန်ကြီးဌာနကအတည်ပြုပြောဆိုလိုက်ပါတယ်တာလီဘန်အဖွဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်တော့ပြန်နဲ့ကျင်းညာချက်ထဲမှာတော့အတိအကံကာဗွန်ခွဲတက်ခတ်ပြီးစစ်ကန်းကိုစီးနင်းသိပ်ပိုက်နိုင်ခဲ့တဲ့အကြောင်းပြောဆိုထားတာပါတိုက်ပွဲအတွင်းအာဖဂန်စစ်သား12ယောက်သေဆုံးပြီး6ယောက်ဒဏ်ရာရကြောင်းလဲတာလီဘန်နေဘက်ကပြောဆိုခဲ့ပေမဲ့တရားအတည်ပြုလို့တော့မရပါဘူးတင်းလာနေမှာတော့လည်းဘောက်ကီနယ်ထဲမှာပဲခရိုင်တစ်ခုမှရှိတဲ့စစ်ကန်းကိုတာလီဘန်တွေတက်ခတ်ခဲ့ရမှာတော့အာဖဂန်စစ်သား15ယောက်သေဆုံးပြီးအများကြီးလည်းဒဏ်ရာတွေရရှိခဲ့ကြပါတယ်
အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်နဲ့အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ပြစ်ခတ်မှုကြောင့်ပါကစ္စတန်စစ်သားနှစ်ယောက်သေဆုံးပြီးအိန္ဒိယစစ်သားတစ်ယောက်သေဆုံးတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီဝါမြို့မှာအိန္ဒိယဘက်ကပြစ်လို့စစ်သားနှစ်ယောက်သေဆုံးခဲ့ပြီးတဲ့နောက်ပြန်လည်ပြစ်ခတ်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဟာဂျီပယာမြို့မှာလည်းနှစ်ဖက်ပြစ်ခတ်မှုဖြစ်ခဲ့ပါတယ်။ရန်စားမှုမရှိဘဲအပြစ်ခတ်ရဲစဲရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကဆိုပါတယ်ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမော့ကရီရှိကလည်းငြင်းချမ်းနေတဲ့ဒေသမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကငြင်းချမ်းမှုပြက်ပြားအောင်လှုပ်တာလို့အပြစ်တင်ပါတယ်အိန္ဒိယဘက်ကလည်းပါကစ္စတန်ဘက်ကဆလို့ပြန်ကလေးပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်အိန္ဒိယပိုင်ကက်ရှမီးယားဒေသတွေကရန်ပိုဝါမြို့မှာပုံထုနေတုန်းကစစ်ခန်းတွေပေါ်ပစ်မှတ်ထားပြီးပါကစ္စတန်ဘက်ကတိုက်ခိုက်ခဲ့လို့အိန္ဒိယစစ်သားတယောက်သေဆုံးတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးရာဂျက်ရှ်ကာလီယာကပြောပါတယ်ဒါကြောင့်ပြန်လည်ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသတွေကကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့မြို့တွေကိုအိန္ဒိယအစိုးရကကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်ရုပ်သိမ်းပြီးတော့အိန္ဒိယပြည်မကြီးအစိုးရအုပ်ချုပ်မှုလက်အောက်ပြန်ထားခဲ့တဲ့အောက်တိုဘာလကတင်းမာမှုတွေရှိနေတာပါကိုလိုနီအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်နောက်ပိုင်းအိန္ဒိယနဲ့ပါကစ္စတန်ကြားမှာကက်ရှမီးယားအရေးကြောင့်စစ်ပွဲနှစ်ခါဖြစ်ပွားခဲ့ပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင
်ဗျာ။ဒီအမေရိကန်ဆန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်။ကုလသမဂ္ဂကအသိမပြုထောက်ခံထားတဲ့လီဗျာနိုင်ငံထရီပိုလီမြို့တော်ကအစိုးရအတွက်စစ်ကူဖြစ်တူရကီစစ်တပ်တွေဆီလွတ်ခွင့်ပြုဖို့ရှေ့လဇန်နဝါရီလတဲ့လွတ်တော်မှာမဲခွဲမှာဖြစ်ကြောင်းတူရကီသမ္မတကဒီနေ့ပဲပြောလိုက်ပါရယ်။လတော်ရီပြန်စားပြီးနောက်ဇန်နဝါရီလ10ရက်နဲ့9ရက်နေ့တရရက်မှာမဲခွက်ဖြစ်မယ်လို့ခန့်မှန်းထားကြောင်းလဲတူကီသမ္မတရီချစ်တိုင်အာရဝန်ကပြောဆိုလိုက်တာပါ။လီဘီယားနိုင်ငံမှာစီးရီးယားဝင်ရောက်စုဖက်မဲ့အစီအစဉ်ကိုအတိုက်ခံတွေကကန့်ကွက်နေပြီမဲ့လဲလွတ်တော်မှာသမ္မတရဲ့ပါတီကအများစုဖြစ်တာကြောင့်အတည်ပြုဖြစ်လိမ့်မယ်လို့လဲမျှော်လင့်ရပါတယ်။လီဘီယားဝန်ကြီးချုပ်ဖယက်ဆာရာချက်အခုညတောင်းကန်ချက်အရဆီလွတ်ဖို့စီစဉ်နေတာဖြစ်တဲ့ကြောင်းလဲတူကီသမ္မတကပြောဆိုထားပါတယ်။လီဘီယားဝန်ကြီးချုပ်နဲ့တူရကီသမ္မတတို့ကြားပြီးခဲ့တဲ့လတိုင်းမှာပဲလွန်ရွေးဆိုင်ရာသဘောတူညီချက်တရက်ကိုတူရကီနိုင်ငံအစ္စတန်ဘူမှာလက်မှတ်ရေးထိုးသဘောတူခဲ့ကြတာပါနိုင်ငံတကာအတိအမှတ်ပြုအစိုးရရုံးဆိုင်ရာထရီပိုလီမြို့တော်ကတော့နိုင်ငံရှေ့ဘက်ကိုထိန်းချုပ်ထားတဲ့ဗိုလ်ချုပ်ကြီးခါလီဖာအက်ဖတာဦးဆောင်တဲ့အတိုက်ခံတပ်ဖွဲ့တွေကသိမ်းပိုက်နိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်ထရီပိုလီမြို့တော်ကအစိုးရနဲ့နိုင်ငံရှေ့ဘက်ကစင်ပြိုင်ဆွေးရတွေကိုတော့လက်နက်ကင်ဖွဲ့တွေနဲ့ပြပဆွေးရတွေကအတိအကျထောက်ခံမှုပေးထားကြတာပါလီဗျားနိုင်ငံမှာအာနာရှင်အောင်မမဂရာဖီကိုရာယူကဖေရှားတပြက်ခဲ့တဲ့2011ခုနှစ်နောက်ပိုင်းကစလို့မတိမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ရေမန်နိုင်ငံမြောက်ပိုင်းဆာရာမြို့တွေကဈေးတစ်ခုမှာတိုက်ခိုက်ခံရမှုကြောင့်ရဲသား18ယောက်သေဆုံးသွားတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တလားကျော်အတွင်းအဲ့ဒီနေရာမှာပဲတတိယအကြိမ်တိုက်ခိုက်ခံရတာပါ။ဆာဒီဥဆောင်တဲ့ပူပေါင်းတပ်တွေစစ်ကူတိုက်ပေးနေတဲ့ရေမန်အစိုးရတပ်တွေနဲ့ဟူသီတပုံတွေကြားမှာအကြီးအကျယ်တိုက်ပွဲတွေဖြစ်ခဲ့တဲ့ရေမန်မှာတော်တော်လေးတည်ငြိမ်နေကြမှာပဲအခုလိုတိုက်ခိုက်ဆန်ရတာဖြစ်ပါတယ်ဟူတီတပုံတွေအမကန်ရှိတဲ့ဆာဒါမျိုးတွေကအယ်ရော့ခ်ဈေးတိုက်ခိုက်ခံရမှုအတွင်းမှာသေဆုံးသူ18ယောက်မှ12ယောက်ကအီသီယိုးပီးယားကနေအလုလာလုပ်နေကြသူတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်အင်္ဂါနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုဘယ်သူတွေကဘလို့တိုက်ခိုက်ခဲ့တယ်ဆိုတာအသေးစိတ်မပြောပေမဲ့12ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်ဈေးရှိတဲ့မွန်နာဘိတ်ခရိုင်အပေါ်စစ်စင်ရေးလုပ်ခဲ့တယ်လို့ဆာဒီဥဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေကဒီကနေ့ပြောကြားပါတယ်။ပူပေါင်းတပ်တွေဖွဲ့စည်းထားတဲ့ GIAT အဖွဲ့ကထိခိုက်ဆုံးရှုံးမှုတွေအပေါ်တိကျလွတ်လပ်ပြီးတော့
ဖိလစ်ပိုင်နိုင်ငံရှိလေပိုင်းမှာခရစ်စမတ်နေ့ကတိုက်ခိုက်မှုပေါ်ဆန်းစစ်တုံးတက်သွားမှာဖြစ်တယ်လို့အဖွဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံရှိလေပိုင်းမှာခရစ်စမတ်နေ့ကတိုက်ခိုက်သွားခဲ့တဲ့တိုင်ဖုန်မုန်နှံကြောင့်လူစုသုံးယောက်ထဏ်မင်းနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တိုင်ဖုန်မုန်နှံဟာဖိလစ်ပိုင်နိုင်ငံကိ တဲ့စစ်ကမ်းတွေမှာလူ1000ကျော်လောက်တောင်တင်ခဲ့တယ်လို့ပြည်တွင်းလေယာဉ်ခီးစဉ်တွေနဲ့ရက်ဆိုင်ထားခဲ့ရတာပါ။မွန်တိုင်းရာသီနိုဝင်ဘာလလယ်လောက်မှာအဆုံးသတ်လို့ရှိတဲ့ဖိလစ်ပိုင်နိုင်ငံဟာတိုင်ဖုန်းနဲ့ပူပိုင်းမွန်တိုင်းတွေဖြတ်တန်းတက်ခိုက်တာခံရလို့ရှိရပါတယ်။ဖိလစ်ပိုင်နိုင်ငံမှာအဆိုးအလုံးကြုံခဲ့ရတဲ့2013ခုနှစ်နိုဝင်ဘာလနဲ့ဟိုင်ယန်တက်ဖုန်းမွန်တိုင်းတက်ခိုက်ခဲ့ရမှာတော့လူပေါင်း6000ကျော်သေဆုံးခဲ့ပြီးအင်ဂျင်2သိန်းလောက်လည်းပျက်စီးခဲ့တာပါ။အင်အားအပြည့်ဆုံးဖြစ်တဲ့မက်ကော့မွန်တိုင်းတိုင်ဖုန်းမုန်နဲ့တက်ခတ်ခဲ့ရမှာလဲ2018ခုနှစ်စက်တင်ဘာလနဲ့တက်ခတ်ခဲ့တုန်းကလဲမနီလာမြို့တော်ရဲ့မြောက်ဖက်တောင်ထူထက်ရဒေသမှာလူပေါင်း82ယောက်ထိသေဆုံးခဲ့ပူပါတယ
်ခရစ်စမတ်ပွဲတော်ကာလမှာဟောင်ကောင်စီးပွားရေးလုပ်ငန်းတွေထိခိုက်အောင်ရည်ရွယ်ပြီးတော့ယာနဲ့ချီတဲ့ဆန္ဒပြသူတွေဟာ shopping center ကြီးတွေကိုတတိယနေ့အဖြစ်ဝင်ရောက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်shopping center ပြမှုလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေကဟောင်ကောင်တဝက်မှာရှိတဲ့ shopping center တွေကိုပြင်မှတ်ထားပြီးတော့ Christmas အကြိုနေ့တွေကစတင်ဆန္ဒပြနေကြတာပါဒီကနေ့ဆန္ဒပြကြသူအရေအတွက်ဟာလွန်ခဲ့တဲ့2ရက်လောက်ကလောက်မများပါဘူးဒါပေမဲ့ကောင်လုံးကျွန်းဆွယ်မှာလူသွားများတဲ့ shopping center တွေနားနဲ့ new territory ဒေသတွေမှာအထူးကြုံနေနေရဲတွေဟာလုံခြုံရေးကင်းလှည့်ခဲ့ကြပါတယ် RTHK သတင်းဌာနရဲ့သတင်းအရတိုင်ပိုအရက်က shopping mall တစ်ခုမှာရဲကတော်တော်များများကိုဖမ်းဆီးခဲ့ပါတယ်။ shopping center တွေထဲကတချို့စားသောက်ဆိုင်တွေ၊စတိုးဆိုင်တွေကဆန္ဒပြသူတွေလာချိန်မှာဆိုင်တွေကိုယာယီပိတ်ထားခဲ့ကြပါတယ်။အင်္ဂါနေ့တုန်းကဆန္ဒပြပွဲတုန်းကတော့ဇွေးဝယ်သူတွေ၊ကဘာလှည့်ခီးတဲ့တွေနဲ့စီကားနေတဲ့ဟောင်ကောင်မြို့လေစီးပွားရေးအချက်အချာကြတဲ့နေရာတွေမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့လို့အကြမ်းဖက်ဆန္ဒပြမှုတွေဆဖြစ်ခဲ့ပါတယ်။တက်တက်ကူနေမှာလည်းအကြီးအကျယ်ဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်သူတွေစီစဉ်နေပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေကြသူတချို့ကဟောင်ကောင်လွတ်မြောက်ရေးအတွက်တော်လှန်ကြဆိုတဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။
အမေရိကန်ပြည်အစည်းရဲ့ကာဝေးဆိုင်ရာ Every Power ကုန်သွယ်ဆိုင်ရာကန့်သက်ချက်တွေကိုအပြင်းထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ရဲ့ကာဝေး Every မှာတရုတ်ကုမ္ပဏီတွေပေါ်ကန့်သက်ချက်တွေပါဝင်နေတာကိုလက်မခံနိုင်တဲ့ကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်တာပ
ါ။နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြမလို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်လို့ကျွန်တော်တို့ရဲ့ Facebook ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းတော်တွေကိုတင်ဆက်ပြီးတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ ICJ မှာတရားစွဲခဲ့တဲ့ပေါ်ဂျပန်နိုင်ငံရဲ့ယက်တီချက်ကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိခဲ့တယ်ဆိုပြီးကမ္ဘောဒီးယားနိုင်ငံရဲ့ဆွဆွဲချက်ကို ICJ နိုင်ငံကတရားရုံးမှာရင်ဆိုင်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်နေမှာအစိုးရအဖွဲ့ယက်တီချက်ကိုဂျပန်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှု genocide အမှန်တကယ်မရှိခဲ့ဘူးဆိုတာယုံကြည်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်တာဝန်ကြီးကဒီဇင်ဘာ26ရက်ဒီကနေ့သူ့နေအိမ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမီဒီယာတွေကိုပြောကြားလိုက်ပါတယ်။ဒီပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကအပြည့်အစုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှု genocide မရှိဘူးဆိုတာသူ့အနေနဲ့ယုံကြည်ကြောင်းဂျပန်တမ္မာကြီးမစ္စတာအီချီယောမာရီယာမာကဒီနေ့ဒီဇင်ဘာ26ရက်သူ့နေအိမ်မှာလုပ်တဲ့မီဒီယာတွေ့ဆုံပွဲမှာသတင်းတောက်တွေကိုပြောခဲ့တာပါ
။ genocide တကယ်ချမှချဆိုတာကျွန်တော်မစဉ်းစားနိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ genocide ရှိတယ်ကျွန်တော်မသိပါဘူး။ဒါကြောင့်မလို့အပြည်ပြည်ဆိုင်ရာအဲ့ဒီတရားရုံးကဂျင်နိုဆိုက်ရှိတယ်ဆိုပြီးတော့ဆုံးပြချက်ချမယ်လို့တော့မကြည့်ပါဘူး
။တကယ်လို့မြန်မာနိုင်ငံအတွက် ICJ ကကြားဖြတ်အရေးယူဆောင်ရွက်မှုတွေလုပ်ဆောင်ရမယ်လို့ဆုံးဖြတ်ချက်ချပေးမယ်ဆိုရင်လေဂျပန်အစိုးရကတက်နိုင်တဲ့ဘက်ကအကူအညီပေးသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။ ICJ ကိစ္စမှာဂျပန်အစိုးရကမြန်မာအစိုးရကိုထောက်ခံတာဟာဂျပန်နဲ့အနောက်နိုင်ငံတွေကြားသဘောထားကွဲလွဲနေရမျိုးမဟုတ်ကြောင်းမြန်မာဒီမိုကရေစီရေးအောင်မြင်ဖို့နိုင်ငံတကာနဲ့ဆက်ဆံရေးအဆင်ပြေဖို့အပြင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အနောက်နိုင်ငံတွေနဲ့သဘောထားထပ်တူဖြစ်ကြောင်းလဲဂျပန်တာဝန်ကြီးမစ္စတာအီချီယောမာယူရှာမာကပြောပါတယ
်။အနောက်နိုင်ငံဆိုရတယ်ဒီတို့ပေါ်ပြီးတော့ကြေညာပေးတာလည်းရှိတယ်ဝေဖန်တာလည်းရှိလို့ရှိတယ်မဲ့ အဲ့ဒီသူကတကယ်ယူနေတာကပြည်စုံလို့ဒီဒီမိုကရေစီအောင်မြင်ခြင်းကြည့်တယ်ဗမာပြည်သူလူထုကိုအဲ့ဒီဟိုအဲ့ဒီနေတိုင်းအဲ့ဒီအစီပြည့်စေခြင်းနဲ့ဇီဝရေတိုးတည်ခြင်းနဲ့အဲ့ဒီယူရခြင်းနဲ့အဲ့ဒီလိုဆိုရင်ကျွန်တော်တို့ဂျပန်ဆိုရဲ့ယူရခြင်းနဲ့အနောက်နိုင်ငံများရဲ့အစိုးရရဲ့ယူရခြင်းကဟိုအတူတူတာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်
ဂျပန်နိုင်ငံလက်ရှိညွန်မောင်းအစိုးရအဖွဲ့ကကွန်မဲအီတိုပါတီရဲ့ခေါင်းဆောင်အထက်သွတ်တော်မန်မစ္စတာယာမာဂူချီရဲ့ဒီအပိုင်းမြန်မာပြည်ခီးစဉ်ထဲမှာနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ညွန်းနဲ့တရားစီတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေကိုဆွေးနွေးခဲ့ကြရလို့လည်းပြောပါတယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာဂျပန်နိုင်ငံကဆက်ပြီးကူညီသွားမယ့်အခြေအနေကိုအထက်သွတ်တော်မန်မစ္စတာယာမာဂူချီကနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံတုန်းပြောခဲ့ရပါဂျပန်နိုင်ငံကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အစဉ်တစိုက်အကူအညီတွေပေးနေတဲ့အပြင်မနှစ်ကလည်းဒီအချိန်ဂျပန်အစိုးရကရခိုင်ပြည်နယ်တဲ့တဖက်နိုင်ငံကိုထွက်ပြေးသွားခဲ့တဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်ဂျပန်ရန်ငွေတန်း300ကျော်အကူအညီပေးဖို့ဆုံးဖြတ်ခဲ့ပါတယ
်။ဒေါ်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကိုင်ပြည်ပခန့်တွေကြီးထွားခဲ့တာအခုထိပါပဲ။ဒီနေ့ချင်းမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ကရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်မာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲ။ရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်ရှေ့ဆက်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။တော်ရရှင်တွေအနေနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ခြားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ခြားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်ရှိစဉ်ကကြိုဆိုပါရရှင
်။ဟုတ်ပါရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့ဒီနေ့ကြောက်တဲ့ကရင်နှစ်သက်ကူပွဲတော်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ဒီနေ့ကြောက်တဲ့ကရင်မျိုးသားနှစ်သက်ကူမှာမြန်မာနိုင်ငံရဲ့ရက်ကဒေသအသီးသီးမှာနေထိုင်ကြတဲ့ကင်းတိုင်းသားတွေဖွဲ့တော်ချင်းမှဆင်နွှဲနေကြပါတယ်။နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာရေးထိုးပြီးတဲ့နောက်မှာအခုလိုကရင်မျိုးသားနှစ်သက်ကူနေကိုနိုင်ငံလုံးအတိုင်းအတာနဲ့လွတ်လပ်လပ်ကျင်းပလာနိုင်တယ်လို့ KNU အဖွဲ့ကပြောပါတယ်။အပြည့်စုံကတော့ VOA သတင်းတော့မဆူဆူကမေးမြန်းပြီးတော့ပြပို့ထားပါတယ်ခင်ဗျာ
။ကရင်နဲ့2959ခုနှစ်ပြာတိုလာဆန်းတရက်ဒီကနေ့မှကြာရောက်တဲ့ကရင်အမျိုးသားနှစ်သက်ကူနေမှာဒေသအသီးသီးမှာရှိတဲ့ကရင်တိုင်းရင်းသားတွေနှစ်သက်ကူပွဲတော်ဆင်နွှဲနေကြတာပါ။ဒီနှစ်မှာနှစ်သက်ကူနေကိုကရင်လက်နက်ကိုင်အဖွဲ့ KNU အနေနဲ့တရားချင်းမှနေသလိုကရင်ပြည်သူတွေနဲ့လည်းပူးပေါင်းပြီးဆင်နွှဲနေတယ်လို့ KNU ဒုတိယဥက္ကဋ္ဌဗဒုစောကွယ်ထူဝင်းကပြောပါတယ်။အရင်ကနိုင်ငံရေးအခြေအနေကြောင့်ကရင်နှစ်သက်ကူပွဲတော်ချင်းမတဲ့နေရာမှာအခက်အခဲရှိခဲ့ပေမဲ့ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့တနိုင်ငံလုံးအတိုင်းအတာနဲ့နှစ်သက်ကူပွဲဆင်နွှဲလာနိုင်တယ်လို့လည်းဗဒုစောကွယ်ထူဝင်းကပြောပါတယ်။
ကျွန်တော်တို့အပြည့်ခက်ရဆေးရမလုံးမီကာလကပြည်ပြည်တွင်းမှာရှိတဲ့ကျွန်တော်တို့ကရင်မျိုးသားတွေရဲ့နှစ်တကူချင်းပတ်တဲ့နေရာမှာလွတ်လွတ်လပ်လပ်ချင်းပတ်ပိုင်ပွင့်တော့မရှိဘူးလို့ပြောလို့ရတာပေါ့နော်။ဘာဖြစ်လဲဆိုတော့ဒါကတစ်ဖက်ကပြန်ချီလို့ရှိရင်နိုင်ငံရေးအရအစိုးရဘက်ကလည်းစိုးရိမ်မှုလည်းရှိတာပေါ့နော်။ကရင်ကပြန်ဆူဆီးပြီးတော့အတကူကူများနှုတ်မွေလည်းအစိုးရဘက်ဆန့်ကျင်ဘက်ဆိုင်ရမှုများလုံးလာဆိုတဲ့အပိုင်းကလည်းရှိနေ။အခုတော့ကျွန်တော်တို့အပြည့်ခက်ရဆေးဆောင်ရပြည်တဲ့နောက်ပိုင်းမှာလွတ်လွတ်လပ်လပ်နဲ့တနိုင်ငံလုံးမှာနေရာဒါကအနောက်ပြားမှာကျွန်တော်တို့ကျင်းပနိုင်တယ်လို့ပြောလို့ရတယ်ကျွန်တော်တို့လက်နက်ငယ်ပဋိပက္ခဖြစ်တဲ့ဒေသမှာလည်းအခုကကျင်းပတဲ့အချိန်မှာပြည်သူစုကနုံလို့တဲ့အစိုးရဘက်ကတောင်းရှိတဲ့ပုံကိုတည်းရောက်ချင်းမြင်တာလည်းရှိနေပေါ့
ကရင်နှစ်တကူပွဲတော်မှာကရင်တိုင်းရင်းသားတို့ရဲ့ရိုးရာဒလေးတွေကိုဖော်ကျူးထားတဲ့ပြပွဲတွေပြတာပြီးဒါဟာကရင်တမျိုးသားလုံးရဲ့အနေထူးနှင်းမြတ်ဖြစ်တယ်လို့ကရင်တိုင်းရင်းသူနော်ဆဲဆဲကပြောပါတယ်Federal Democracy ကိုရရှိဖို့ဟာကရင်တမျိုးသားလုံးရဲ့ရည်ရွယ်ချက်ဖြစ်တာကြောင့်လူငယ်တွေအနေနဲ့ဒီပြောင်းလဲမှုမှာပါဝင်ဖို့မျှော်လင့်ထားကြောင်းသူကပြောပါတယ်
န္နာကမှာကျမတို့လူလာတဲ့ဆယ်တွေဒီမိုကရေစီပြည်တော်စုကိုကျမတို့အခုချိန်မှာဆက်လက်လှုပ်ဆောင်နေတဲ့အတွက်တော့ဒီဆက်ဆက်ပြီးတော့ဒီရာကိုရောက်ရှိနိုင်ဖို့အတွက်ပေါ့နော်ဒါတကယ်ကြီးတမျိုးသားလုံးရည်ရဲတဲ့ရည်ရဲဆက်ဖြစ်တယ်လို့ကျမတို့ရည်ရဲပေါ့နော်လေးလာတည်ပြီးတော့ဒီကြောင်းလေးမှုကိုပါဝင်ပြီးတော့တိုက်ပွဲဝင်ဖို့လည်းရည်ရဲတဲ့ရည်ရဲဆက်ဖြစ်တဲ့အတွက်ဒီဟာကိုတော့အဓိကမြန်မာလာဖြစ်တယ်ပေါ့နော်
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ပြေးပို့တဲ့ကရင်အမျိုးသားနှစ်တကူနှင့်တဝန်ထွားမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးပန်းနိုင်ဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစီကိုပြည်ထောင်စုတည်ထောင်ဘက်တွေအဖြစ်အတူတကွရှောင်လန်းလျက်ရှိပြီး2020ရွေးကောက်ပွဲအလွန်စီမျှော်မှန်းပြီးခိုင်မာတဲ့လမ်းကြောင်းတစ်ခုပေါ်ပေါက်လာရေးအတွက်လက်တွေ့ကျကျဖော်ဆောင်နိုင်ရေးကိုနိုင်ငံတော်အစိုးရနဲ့အတူကြိုးပမ်းဆောင်ရွက်နေတာမှာအတက်ဝမ်းမြောက်ဖွယ်ဖြစ်ကြောင်းပါရှိပါတယ်
ဗီဒီယိုသတင်းတော့မဆူဆူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဗီဒီယိုကနေဇာတာရင်းနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံကမြန်မာကိုငွေချေးမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်ထိုင်းမြန်မာနယ်စပ်မြို့မြောက်ရီမှာရှိတဲ့အခြေခံအဆောက်အုံတွေတိုးတက်ရေးအတွက်ထိုင်းဆိုရကအနေဆုံးအတုံးလုံးနဲ့ချင်းငွေဘတ်989တန်းကို230စာချုပ်နဲ့ချေးဖို့ထိုင်းဆိုရကတည်ပြုချက်ထွက်ပေါ်လာပါပြီထိုင်းဆိုရရဲ့လက်ထောက်ပြောခွင့်ရကိုကူကားပြီးတော့ဘန်ကောက်ပို့သတင်းသားမှဖော်ပြထားပါတယ်ဒီလိုချင်းငွေဟာမြန်မာအတွက်သာမကထိုင်းနိုင်ငံအတွက်ပို့ပြီးတော့အကျိုးရှိစေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကြောင်းပြည်စုံကတော့ VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ခင်ဗျာ
အင်းနီးယားချင်းနိုင်ငံများစီးပွားတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့မဲခေါင်ဒေသကွဲတိုးတက်ရေးစီမံကိန်းအရထိုင်းကမြန်မာကိုငွေချေးဖို့ဆုံးဖြတ်ခဲ့တာပါထိုင်းနိုင်ငံကကုန်သွယ်မှုမှာအရေးပါတဲ့မြို့ဖြစ်တဲ့ထိုင်းမြန်မာနယ်စပ်မြောက်ရီမြို့အခြေခံအဆောက်အုံများအတွက်အကူအညီပေးရေးကိုဒီဇင်ဘာလ25ရက်နေ့ကထိုင်းအစိုးရအစည်းအဝေးမှာအပြည့်ပြုခဲ့ကြောင်းထိုင်းအစိုးရရဲ့လက်ထောက်ပြောခွင့်ရရတ်ချတာတနာဒဒကပြောဆိုခဲ့ပါတယ်။နယ်စပ်နေဒေသခံပြည်သူတွေကတော့အခုလိုထိုင်းဘက်ကမြန်မာဘက်ကိုထုတ်ချင်းမဲ့ငွေကြေးကြောင့်မြန်မာသားမကထိုင်းဘက်ကပို့ပြီးတော့အကျိုးအမြတ်ဖြစ်စေတယ်လို့ဆိုပါတယ်။
ထိုင်းဘက်ကဒီလိုပဲဖြစ်ဖြစ်အကျိုးများများလား။ဒီသူတို့ဒီဆရာချင်းမီးတို့ရေတို့အစားပါတော့ဟိုကမ်းမှာဒုစရမှုတက်ပြီးလုံလောက်မှုမရှိဘူး။ဒီအခါကျတော့သူတို့အဲ့ဘက်မှာလုပ်ရတဲ့အပိုင်းတွေများရှိတယ
်။အတိုးနှုန်းနည်းနည်းနဲ့230ချင်းငွေဘတ်ငွေပေါင်းတန်းပေါင်း989တန်းကိုချေးပေးမှာဖြစ်ပါတယ်။မြောက်ရီခရိုင်အုပ်ချုပ်ရေးမှုဦးတည်ဆောင်ကတော့ VOA ကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့အမေချင်းငွေကျတော့ဒီတော်စုသွားတော့ဒီမှာရှိသွားတော့ရန်ကုန်ရောင်းဝယ်ပြန်ဝင်တော့သူတို့သိအောင်လုပ်ရဲ့ဝင်နာနေတော့ဝင်တော့မှာရှင်းလို့ရှိရင်၆ခါမှမရှိရင်နိုင်ငံတော်ဝင်တယ်ဝင်ပြီးတော့နိုင်ငံတော်ပြန်ပြီးတော့ budget နဲ့ပြန်ပြီးရဆက်တယ်ကွန်ကရစ်ကနေငဘူးဘက်ကနေပတ်သွားတယ်ငဘူးတာပေါင်းလမ်းပေါ်မှာကျုံလမ်းပေါ့အဲ့ဒီတန်းကိုကျွန်တော်တို့တွဲကားတွေသွားလို့ရအောင်နိုင်ချက်ကိုရှိတယ်မှာကျွန်တော်လက်ရှိနိုင်ငံတော် budget နဲ့လုပ်နေတာတော့12ပြည်နဲ့18ပြည်ရှိတာရှိတယ်သူတို့ကြတော့ဒီနှစ်လမ်းတော့ပေါ့ဒီလက်ရှိအချလမ်းပုံစံတိုင်းနဲ့သူချက်ပ
ါထိုင်းဆိုရရဲ့ချင်းငွေကိုတော့လမ်းပန်းဆက်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေမှာသုံးစွဲဖို့မြန်မာဘက်ကရည်ရွယ်ခဲ့တာပါထိုင်းဆိုရကတော့မြန်မာကိုချင်းမဲ့ငွေအတွက်စီကံချက်ကတော့လုပ်ငန်းကိုအကောင့်ထည့်ဖော်တဲ့အခါမှာထိုင်းနိုင်ငံကကုန်စည်တွေနဲ့ဝန်ဆောင်မှုတွေမှာထိုင်းနိုင်ငံကပဲဝယ်သုံးရမှာဖြစ်ပါတယ်ဒီဆောက်သူများနဲ့စီမံကိန်းအကြံပေးများကလည်းထိုင်းနိုင်ငံသားများဖြစ်ပါတယ်ဒီစာချုပ်ကိုတော့ထိုင်းနိုင်ငံဥပဒေများအရဆောင်ရွက်မှာဖြစ်ပါတယ်မြောက်ရီမြို့ဟာမဲဆောက်ခရိုင်နဲ့ဆက်ဆက်နေတာကြောင့်ထိုင်းမြန်မာကုန်သွယ်ရေးမှာအဓိကအရေးပါတဲ့မြို့ဖြစ်ပါတယ်။နယ်စပ်ဖြတ်ကျော်ကုန်သွယ်မှုမှာနှစ်စဉ်ဘတ်ငွေ80ဘီလီယံအထိဆက်လက်တိုးဝါနေတယ်လို့လည်းထိုင်းဆိုရဘက်ကဆိုပါတယ်။မကြသေးခင်ကပဲထိုင်းမြန်မာနယ်စပ်မြောက်ရီမြို့ချစ်ကြည်ရေးတံခါးအမှတ်1ကိုဖွင့်ပြီးတဲ့နောက်တစ်လအတွင်းထိုင်းစီးပွားရေးမြင့်တက်လာပါတယ်။ထိုင်းနိုင်ငံရဲ့လေယာထုတ်ကုန်တွေအိမ်ဆောက်ပစ္စည်းတွေလည်းမြန်မာကနေတဆင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတောင်ပိုင်းထိပို့ခဲ့တာပါ။တံခါးဖွင့်ပြီးတစ်လအတွင်းမှာဘတ်တမ်းပေါင်းများစွာအကျိုးအမြတ်ရရှိခဲ့ကြောင်းထိုင်းနေရာနဲ့စိုက်ပျိုးရေးဒုတိယဝန်ကြီးကဒီဇင်ဘာလထဲမှာပဲပြောဆိုခဲ့ပါတယ်ရှင
်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view တွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိတ်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဒီဝေကနေခြားသာရင်းနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတစ်ခါတော့တော်ရရှိနေအတွက်ဒီဇင်ဘာတေးလက်ဆောင်သချင်းတစ်ပုဒ်ကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ဆိုတော့စောင်းလိုက်တည်ဆိုထားတဲ့ဆွေးဆိုတဲ့သချင်းကိုနားဆင်ပါခင်ဗျာ
ပြောင်းဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာများတို့အင်းစလုံးခဲ့တဲ့ချိန်တန်းငါလေးစမ်းလာမရအယောက်တည်းပဲပေါ့ချင်လေးတက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာစွေးတဝေးချင်းရညာတာစွေးကျွေးခဲ့ပြီနင်းတွေမြန်ဝန်းတွေတို့ဝေးညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေညနေများလဲပျောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဇံပညာတို့အင်းစလုံးငယ်တဲ့ချိန်တန်းငါလေးစဉ်းစားမရမတယောက်တည်းပဲပေါ့ချင်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းသာတယောက်ယောက်ချစ်ခွင့်ရနေလားကိုခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြည့်ခဲ့ပြီနင်းပြမြောက်တွေ့တို့ဝင်ညာတွေရဲ့ဆက်你是个看咋来呀的谁都为起呀呀的谁却也比年对面我对都为人家对也是你是个看咋来呀的一条道就在你这个城里要结果个爸爸不有你这对公啊表下不落对都为这样压的罪追给你面对面我对都为你压对颜色明晰的看咋来压的罪都为这样压的罪追给你面对面我对都为你压对颜色明晰的看咋来压的罪
ဆိုတော့စောင်းလိုင်းရဲ့ဆွေးဆိုတဲ့တချင်းကိုနားဆင်ကြရဖြစ်ပါတယ်။ VOA ကနေခြားသောရင်းနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့ပတ်စဉ်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒီဥတိုင်းသတင်းတော့အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOE မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာ26ရက်ကြာသပတေးနေ့ညပိုင်းအတန်းလွင့်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့ LINE LUMINE 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်လေန
ှလုံးရောလားဆိုတာဟာအဲ့ဒီပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူးမွေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါလိမ့်အဲ့တော့မွေးကင်းစမွေးပြီးကလေးဟာသူတို့နှလုံး
ယောဂရှိမရှိကြိုတင်သိစေနိုင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဗမောက်ခါဦးခမောင်ရေးနဲ့မင်းမြန်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ပိုင်းမှာတော့အပတ်စဉ်တိုင်းသတင်းတော့အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါကမ္ဘာလူရှင်စည်းရင်းကိုပြုစုဖို့နိုင်ငံပေါင်း144နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာကအဆင့်6ရှိလို့အလူတန်းများတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။တရုတ်နိုင်ငံကတော့အဆင့်142မှာရှိတဲ့အတွက်လူတန်းမှုအနည်းဆုံးနိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။ဒါပေမဲ့မြန်မာကိုတရုတ်ကလူတန်းတာတွေတစ်နေ့တစ်ခြားများပြားနေကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညာဝဲအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံရေးဌာနအာရှရေးရာအထူးကိုယ်စားလှယ်တွန်ကော်ရှင်းလွန်ခဲ့တဲ့နိုဝင်ဘာလမှာမြန်မာပြည်ကိုလာတော့ငင်းချမ်းရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်း၃ခုကိုဒေါ်လာတသန်းလူသွားပါတယ်အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟိုဌာနကိုဒေါ်လာ၃သိန်းငင်းချမ်းရေးကော်မရှင်ကိုဒေါ်လာ၃သိန်းပြစ်ခတ်မှုစောင့်ကြည့်ရေးပူးတွဲကော်မတီကိုဒေါ်လာ၄သိန်းလူသွားတာပါအရင်ကလည်းပူးတွဲကော်မတီကိုဒေါ်လာ၈သိန်းနဲ့မွန်တကားစေစီလူမှုပါတယ်။ရှင်းနေမှာလဲဆက်လက်ပြီးညီညာရေးအဖွဲ့တွေကိုငွေကြေးကူညီပါလိမ့်မယ်။ကြောက်ဖြူအထူးစီးပွားရေးဇုံတည်ဆောက်နေတဲ့တရုတ်အစိုးရပိုင်းစင်တိုက်ကော်ပိုရေးရှင်းကလည်း2014ကစပြီးပက်ပေါင်းစုံပရဟိတလုပ်ငန်းတွေလုပ်နေပါတယ်။ဒီနှစ်တော့အေးအတူပူမြလက်တွဲကြဆိုတဲ့ခေါင်းစဉ်နဲ့ကြောက်ဖြူမြို့နယ်ကစာတင်ကျောင်းတွေကိုကျောင်းသုံးပစ္စည်းနဲ့အဝတ်အထည်လူတန်းပါတယ်။စစ်တင်းနဲ့ယူနန်ပြည်နယ်အစိုးရပူးတွဲဆောင်ရွက်နေတဲ့လူငွေကျွမ်းကျင်မှုတင်ဒန်းကိုဒီနှစ်စပြီးအကောင့်တွေပေါ်နေပါသေး။တရုတ်ကုမ္ပဏီတွေရဲ့လုပ်ငန်းကိုဒေသခံတွေကြည်ပြူလာအောင်ကွင်းစင်ပြီးစီယုံလေးဆင်းနေတဲ့သဘောဖြစ်ပါသေး
။မြန်မာပြည်သူ့ဘဝမြင့်တင်ရေးမြန်မာပြည်မြောက်ပိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုကူညီရေးနဲ့အခြားလူမှုစီးပွားဖွံ့ဖြိုးမှုလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာ148တန်းလှူဒန်းဖို့လွန်ခဲ့တဲ့ AP လကသဘောတူလိုက်ပါတယ်မြန်မာပြည်မှာလူမှုရေးမတည်မငြိမ်မှုနဲ့လက်နက်ကိုင်ပဋိပက္ခဖြစ်နေရတာဟာစည်ရဲနွမ်းပါမှုမှာအခြေခံတယ်လို့တရုတ်ကယုံကြည်နေပုံရပါတယ် CFPA ခေါ်စည်ရဲမှုရှော့ချရေးအဖွဲ့က2013မှာကွင်းစင်းလေ့လာပြီးပေါ့ဖော်ပညာရေးစီမံချက်ကိုတီးထွင်တယ်လို့ဂျန်အီရှင်းက Global Times မှာရေးသားပါတယ်တက္ကသိုလ်ကျောင်းသားတယောက်ကိုတစ်နှစ်ကျပ်သုံးသိန်း2015ကစပြီးထောက်ပံ့လာတာဖြစ်လို့ပေါ့ဖော်စီမံချက်ဝင်ကျောင်းသားဥယျာဉ်1300အထိရှိနေပြီဖြစ်ပါတယ
်2019တရုတ်မြန်မာချစ်ကြည်ပညာသင်စုအဖြစ်ကျောင်းပေါင်း30ခုကျပ်သိန်း2200လှူဒန်းပြီးတဘာဝဘေးတင်ဒုက္ခတွေနဲ့စစ်ဘေးဒုက္ခတွေအတွက်ကျပ်သိန်း600လှူဒန်းကြောင်းသိရှိရပါတယ်တရုတ်မြန်မာစည်ရင်းနွားဖို့လျော့ချရေးစံပြကြေးရွာစီမံကိန်းကို2018 February လက်ကစပြီးနေပြည်တော်တိုင်းမှာစတင်အကောင့်တွေပေါ်ပါလေ။လေဝင်းနဲ့တက်ကုန်းမြို့နယ်တွေမှာဝင်ငွေတိုးပွားရေးစွန့်ရည်မြင့်မားရေးနဲ့ အတက်ပညာသင်ကြားရေးအတွက်တရုတ်အစိုးရကကြံ့ဝေတန်း၈000ကျော်ကူညီထောက်ပံ့ထားပါတယ်။စီမံကိန်းအောင်မြင်ရေးမိသားစုထောင်၄၀၀ရေခုနှစ်ထောင်ကျော်မှာအကျိုးခံစားရဖို့ရှိပါတယ်။အခုတော့ကြောက်တမ်းမျိုးနဲ့ကံပြောင်းကြေးရမှာအကောင့်တွေပေါ်နေပါတယ်။စီမံကိန်းပြည်စည်းချိန်မှာဝင်ငွေတိုးပွားလာမယ်လို့မျှော်လင့်ရပါတယ်။
ဒီလိုလူမှုရေးအကူအညီပေးနေတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံဆက်ဆံရေးကောင်းမွန်နေဖို့ဖြစ်ပါတယ်။အထူးသဖြင့်ဆင်းရဲတဲ့အိမ်ကြီးနိုင်ငံတွေကိုထောက်ပံ့တာများပါတယ်။လူမှုရေးအကူအညီပေးတဲ့ဒုတိယအကြောင်းရင်းကတာဝန်သိနိုင်ငံကြီးအဖြစ်တရုတ်ပြည်ဂွန်သိက္ခာတက်လာဖို့ဖြစ်ပါတယ်။နိုင်ငံများမှာလူမှုရေးအကူအညီပေးတာဟာတရုတ်ပြည်ရဲ့အကျိုးစီးပွားကိုမြှင့်တင်ရရောက်တယ်လို့ယုံက Chowney, CB Gandhi, Tisau Baby, Yigong Yi Dan Yaon, Tio Yin and Comuniga, Dola Nasang Hadan Akon Chak Kandaha, Pilango Dida Gandhi, Lekan Laon, CEO Nalu, Ninjavari.
Yinan Langwe Pilang, Jimmy Simagine, a child long and Yidugu, the Demi Yaga Ayon Sailare Kama, Pidu Chinese Sasai, Shinjimu Paleyene, Rumu Kuni Topan Yisaragu, Tioka Uza Pipi. อายุเปียงนี่เด้อหลูอยู่ซะดูดูได้สิบาเด้แม่ม้าพี่มาซินยงเองซินพุ่นนี่หลูรันซาโกเมตตาหลูไม่อยากมาเตยกะตบอปอกบาเด้ถ้าหาอนาคตเนี่ยตาได้เฉ็บบาเด้พุ่นนี่จองไดโกทีวียุ่มเย็นตันจาหลูรันเนี่ยซีซินโกเตยกะอะคองเทพอลาดาต้องไม่สิบาพี่ลงแก่เนี่ยกုံใบมาอยู่นั้นปีเนี่ยနိုင်ငံတကာပြည်သူပူးပေါင်းဆောင်ရည်အဖွဲ့ကဘုန်းကြီးကျောင်းတကြောင်တီဗီတလုံး လူရန်ဘွဲကိုတတိယအကြိမ်ရန်ကုန်မှာကျင်းပပါတယ်။ဘုန်းကြီးကျောင်း54လေးကျောင်းအတွက်တီဗီ54လေးလုံးနဲ့36စကိုင်းနက်အစီအစဉ်ဝန်ဆောင်မှုကိုပါလူရန်လိုက်ကျောင်းသိရပါတယ်။အရင်ကလည်းတီဗီအလုံးပေါင်း134ကျောင်းတွေကိုလူခဲ့တာကြောင့်ရန်ကုန်ကဘုန်းကြီးကျောင်း230လေးကျောင်းဟာတီဗီတွေကိုကြည့်နိုင်ပြီဖြစ်ပါတယ်။ဒီလိုဘက်ဆောင်ဆက်ဆံရေးအကျိုးအမြတ်ကို
ခံစားရမယ်လို့တရုတ်ကမျှော်လင့်နေပုံရပါတယ်ခင်ဗျာ။မြမရေ၃၀ချက်စီစဉ်ကိုဥအောင်ခင်ကကုညာဝဲအောင်နဲ့တူတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုဒီခါတော့ကျမကြီးခန္ဓာကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးခန္ဓာမှာတော့နှလုံးရောဂါရှိမရှိကြိုတင်သိနေတဲ့အချက်တွေကိုတင်ပြထားပါတယ်။ မနက်ကမှနှလုံးရောဂါဖြစ်မှာကိုစိုးရိမ်ပြီးနှလုံးရောဂါရှိမရှိကြိုတင်သိကျင်သူတွေများလာနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘယ်လိုရောဂါခံနေနေလဲစားသောက်ပုံတွေကြောင့်နှလုံးရောဂါဖြစ်လာနိုင်ပြီးဘယ်လိုလက္ခဏာတွေကိုကြိုတင်သတိပြုမိဖို့လိုပါလဲ။ဒီအကြောင်းကိုတော့နှလုံးခွဲစိတ်ဒုက္ခရှားဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုထာနအငိမ့်လာပါမောက်ခဌာနမှုဒေါက်တာခင်မောင်အေးကိုက
โอเคณလုံးခွဲစိတ်ထုတ်ပြန်ဆောင်ကြီးဗမခဒေါက်တာခင်ပါ့ခင်ဗျာကျွန်တော်တို့ဒီလူနာရီအနေနဲ့နှလုံးရောဂါရှိမရှိကိုအခုခင်မှာအထူးကိုသိချင်းကြပါတယ်ဆရာမြန်မာနိုင်ငံမှာလည်းဒီကိစ္စလာမယ့်တဲ့သူကများနေတဲ့အတွက်နှလုံးရောဂါရှိမရှိကိုသိစေနိုင်တဲ့အချက်တွေကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီခါကျတော့ဘလူးရောဂါအခြေခံရှိထားတဲ့သူတွေမှာနှလုံးရောဂါဖြစ်ဖို့အန္တရာယ်များတယ်ဆရာ
ဒီနှလုံးရောဂါနဲ့ပတ်သက်လို့အခုလူတွေအပူပြီးတော့လည်းသိဉာဏ်လည်းတိုးလာတယ်ဒီမီဒီယာတွေကလည်းရှိလာတဲ့အတွက်ကြောင့်အစရာဒီအင်တာနက်လိုပါလို့ရှိတာတော့လူတွေကလည်းပို့ပြီးတော့ဒီဟာအချိန်မီကုကျင်တာတို့အချိန်မီသိကျင်တာတို့ဒါတွေကပို့ဖြစ်လာဒါတွေကောင်းတဲ့အကြာတွေပါအဲနှလုံးရောဂါအများဆုံးကျွန်တော်တို့အမေးခံရတဲ့မိကွန်းကတော့ကျွန်တော်မှာနှလုံးရောဂါရှိနေလားဆရာဆိုတော့မိကွန်းမေးတယ်ဒါနဲ့ပတ်သက်ပြီးတော့ကြွားရင်တော့နှလုံးရောဂါဆိုတာဟာအသက်ကြီးပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူးဘွေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါတယ်အဲ့တော့မွေးကစားမွေးပြီးကြဲဟောသူတို့နှလုံးကိုကျွန်တော်ဆေးရပါတယ်အခုဆေးရုံတိုင်းမှာလည်းလုတ်ပါတယ်ဒါပေမဲ့အဲ့ဒီကြားလေးကလွတ်သွားတဲ့ကမျိုးလေးလည်းနားထောင်ချက်ပြီးလွတ်သွားတာတွေလည်းရှိနိုင်ပါတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီတော့ကစပြီးလုံမှရေးရှိမှကျွန်တော်တို့နိုင်ငံမှာလည်းအတူရှိမယ်လို့ကျွန်တော်ထင်ပါတယ်အခုဆိုရင်ဒါတွေလုတ်တယ်နောက်တစ်ခါအသက်အရွယ်ရလာတဲ့အပိုင်းလူတွေကတခါလေးအလူတယောက်ကလည်းနှလုံးရောဂါတယောက်ကလည်းနှလုံးရောဂါပြောတော့ကျွန်တော်မှမျက်စိလားဘာလားဆိုတော့ဒီမျိုးလေးတွေကမေးလာတယ်။ဆိုတော့နှလုံးရောဂါရှိနိုင်တဲ့လူတွေကကျွန်တော်တို့ကနံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်အသက်အရွယ်ရလာကျွန်တော်တွေးတွေးရောဂါရှိတာကိုတွေးတ do yoga, Bureau of the Duda, and Nalua, Yai Tani, Papi, Nalua, or Yunga, Bubio, and Yunga, and Kama, Nalua, to give you Chitwala, and Nalua, and Nalua, Apia, Manyan, I know it. Niari, yes, who was a Chastain La De Ti, Apia, Boring, I did see it. Eddie, say, and if you are left ventricular failure, and Nalu, Apia, the yoga, so Chapi, or say, or your daughter, you are seen as well. So, ready, Vega. Kitu yoga shine ye, nalung yoga ko sisi de male.
Okay, sir. Now tell you the.
Now to kuaro. You know, kuse mu yoga mahoge, u achemiare, sijo yoga kebale. Ya, lutoro miyama, di nangani nangani malule, di sijo achemiare. Di sijo atroli, tose komale. Yoro luya sijo zubimiene. Tege ma tu toa kesira, du yori kesira.
ไอ้ที่เจอเรื่องเกี่ยวกับซีเรสโซลูชันที่เจ้ามาอีที่เจ้าหลักดีนั่นรู้มาชีเดตที่เจ้าเรื่องเอราดีตัวบีเคสซีเคสซีเรื่องกามาอากูจะนั่งรู้ที่นี่เรื่องกรณีอะไรดีซีนั่นรู้ที่เจ้าจีนยกอะไรบ้างรู้ที่ไหนเนี่ยโอเคเสียนอตเทียร์ดามที่เช็คการ์ดจะนั่งรู้ดีลีเวนอ่ะถ้าเกิดจะนั่งรู้มีมันยังไงด้วยโซลูชันเนาะที่มีอะไรอยู่ก็รู้เลยเจ้ารู้ยังไงจะนั่งเงี้ยเสียงกามา
งานเนี่ยสังงานเนี่ยอยู่ป่าวงินเรามาเสด็จยาวเนี่ยนับว่าเราเนี่ยยาวนี่นานเลยเช่นแบบเอาเนี่ยที่ได้ยินเสียงสิ่งนั้นลีเวนาริเพียงนับเพียงเนี่ยอันนี้ลีเวนาอุตส่าห์มาไม่กู้ได้ลูกเชื่อตัวเองน่าจะตัวเองนี่เนี่ยที่ลานี่เนี่ยสูงชนิดเสียหายพอเปล่าอุมาอยู่ดีกว่าไม่ตัวว่าซะเลยสูงชนิดเสียดีกว่าเลยแต่เมื่อเรื่องเนี่ยมีเงี้ยเสียงสีทากันเลยลูกเนี่ยนั่นเรื่องการชิมซีเสียดีเนี่ย
โอเคเสียแล้วกูเลยจะกันเลย
โอ้ชีทาวิดาดูเรียบร้อยเนาะปุ่นที่ชาติเดินเดินโลแต่ชาติที่ซาตานในทั้งหมดพงษ์จะเนี่ยพัฒนาเลยว่าใช่กูรู้เรียดีเยอะที่บริษัทเก๋ตอนนี้ดีเรียบร้อยมีอะไรแล้วไอ้เยอะตอนเด็กๆเนี่ยลูกเอ็ดจะไปเรียนพีซีบีอ่ะตัวเรดีอ่ะคอลี่กับดีมาบดีก็เลยเอริอะไรเจ็ดตารีตัวเราเรียนพีซีบีเนี่ยตัวอะไรที่จะทำเดี๋ยวสิ่งอะไรเนี่ยจะเข้ามาเลยตัวเจ้ามาก่อนเนี่ยจะรู้ตัวเจ้าเลือดอะไร สูงเสียงเปลี่ยนรูปยานเนี่ยเปลี่ยนรูปยานเลยทันทีเลยเจ็ดตารีเปลี่ยนสีตัวนี้สูงเสียงเนาะความมันเปลี่ยนรูปยานเราแล้วนั่นลงกูซาทูยาเดเซนติกูเจ้าตัวไหนมาเลยแต่ยังไม่รู้ดิเอเยอร์ตัวเดลูเรียเลยเยดีตัดสีตัวนั้นวิจิตรเนาะเจ้าเสด็จเนี่ยนั่นบิดอ่ะฉันเลยกูลงจุดตัวเดลูเรียเลยเจ้าจีนี่กามาตัวจอริวเจ้าสีนั้นเนี่ยเจ้าลูลาไปอยู่ยาวเลยเจ้าเลยเนี่ยมีมีดาวเดือดสุดยอดรู้มา เราดูเจ้าเนี่ยยกอะไรเนี่ยชินีวิลล่าทั้งนี้เสด็จเนี่ยนะพี่รอเราไม่มาลุ้มว่าอามันไม่จีนอะไรน้าวนั่งงานลูกชีสตัวบัตรารูทบัตรดูมาซาอูซีมาซาอูดูเทนเมเราไม่มาซาซาเอ็มนั้นอันนี้เป็นสิ่งที่ยากเลยนะเราซีจอร์เจ้าเราไม่มาลุ้มว่าตัวสาเร่กูกามาซีนั่งงานจารีอันนี้วิโรบักกาทีเอฟซีบานยาตันเนี่ยเราเวลาบิดเดอร์อีฟรายฟูดีอ่ะตัวเราสามยาลาเรา อีฮับเบิลเลยดีมีอะไรก็เลยสิมีอะไรตัวจะไปจัดคู่เลยจนเราไม่มีเรื่องโอเคเสียอันนี้ข้าจะรอที่จะลงยกกับสีลาวิสวาโรเสียเปลือกลักษณะอะไรพิมพ์เลยเสียประมาณนี้ที่ได้ยินตัวนั่นเองอโมมันเลยมุมยาวตัวพี่นั่นลงด้วยเจ้าที่ยอดาสาชีลาอินอโมมันเลยมุมอโมมันเลยมุ่งเสียที่มีอะไรอันนี้ในใจมีอะไรที่มีอะไรแล้วมีอะไรชอบมีอะไรนั่นนี่เรื่องอะไรนั่นเองช่วยยันตัวอะไร
ဘီးဆက်ရမယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ချက်မကြီးကဏ္ဍကိုနားဆင်ရတာဖြစ်ပါတယ်အခုတစ်ခါတော့တိုင်းသတင်းလာအစီအစဉ်ကိုတင်ဆက်ပြီးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တိုက်ပွဲဖြစ်ပွားရာဒေတာတွေကလည်းဓမ္မတွေကိုထုတ်ချီထားတဲ့စိုက်ပျိုးရေးစစ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ရခိုင်ပြည်နယ်လွတ်တော်မှာအစိုးတင်သွင်းခဲ့ပါတယ်။ဦးစီးတော်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လာဝကအရာရှိ၃ဦးအဖမ်းခံရတယ်ဆိုတာနဲ့လာမယ့်ထွေထွေရွေးကောက်ပွဲကျင်းပရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုအပ်တယ်လို့သတင်းတွေထွက်ပေါ်နေတဲ့ပေါ်ရခိုင်နိုင်ငံရေးပါတီတွေကဘယ်လိုမြင်ပါသလဲဆိုတဲ့အကြောင်းတွေကိုစားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်ပွားရာဒေသတွေမှာလှေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ဒီဇင်ဘာလ24ရက်နေ့ကကျင်းပတဲ့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်အစည်းအဝေးမှာမြင်းပြားမြို့နယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလသိန်းအောင်ကတင်သွင်းခဲ့ပါတယ်အခုလိုတင်သွင်းရတာဟာရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာစစ်ပွဲတွေကြောင့်စိုက်ပျိုးရာတီမှာလဲလေသမားတွေမစိုက်ပျိုးနိုင်ခဲ့သလိုစိုက်ပျိုးထားတဲ့လယ်မြေတချို့ကိုလည်းတိုက်ပွဲတွေကြောင့်လယ်သမားတွေမရိတ်သိမ်းနိုင်တဲ့အပြင်နှေးရဆွန့်ခွာနေကြရတဲ့အတွက်လယ်သမားတွေအတွက်အခက်အခဲမဖြစ်အောင်တင်သွင်းရတာဖြစ်တယ်လို့ဦးလသိန်းအောင်ကပြောပါတယ်ရခိုင်ပြည်နယ်မှာလယ်သမားတွေအတွက်ကြက်ငွေ84ဘီလီယံကိုမြန်မာစိုက်ပျိုးရေးဘဏ်ကထုတ်ချေးပေးထားတာဖြစ်ပြီးလာမယ့်မတ်လမှာလယ်သမားတွေပြန်ဆက်ကြရမှာဖြစ်ပါတယ်တနည်းနည်းပါအကြာမြန်မာဆရာတက်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မစိုက်ပျိုးနိုင်တဲ့လယ်ဧကပေါင်း3000ချီရှိနေပြီးလယ်မြေဧက12000ကျော်မှာလည်းရိတ်သိမ်းဖို့အခက်အခဲရှိနေတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလယ်သမားများတတ်မဲ့ကထုတ်ပြန်ထားပါတယ်
ရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လောက်ဝကရာရှိ3ဦးကိုအမည်မသိလက်နက်ကန်အဖွဲ့တစ်ခုကနေဖမ်းဆီးသွားခဲ့ပါတယ်။ဒီဇင်ဘာ24ရက်နေ့ကလောက်ဝကရာရှိ3ဦးလိုက်ပါလာတဲ့ဆက်လီဗူဒီတောင်မြို့ကထွက်ကြောင်ရွာဘက်မှာဖမ်းခံရတာလို့ရခိုင်ပြည်နယ်လောက်ဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကပြောပါတယ်။ဖမ်းဆီးခံရသူတွေကတော့လောက်ဝကလက်ထောက်ညွန်ကြားရေးမှူးဦးတင်မျိုးအောင်လောက်ဝကလက်ထောက်ဦးစီးမှုဦးမျိုးစွေဦးနဲ့လက်ထောက်လောက်ဝကဦးစီးမှုဦးအောင်ဖြိုးကျော်တို့3ဦးဖြစ်ပါတယ်။လောက်ဝကရာရှိ3ဦးဖမ်းဆီးခံရကြောင်းအသိပြုချက်ရရှိပေမဲ့ဘယ်ဖွဲ့ကဖမ်းဆီးသွားတယ်ဆိုတာတပ်ဆိုင်ရာအာဏာပိုင်တွေကတိတိကျကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး
။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မင်္ဂလာမူဆယ်နဲ့တော်ရွတ်ကျေးရွာကြားမှာပြန်ပေးဆွဲဖို့ကြိုးစားရာကနေပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တဦးတည်ဆုံးပြီးနှစ်ဦးထဏ်ရာရရှိခဲ့ပါတယ်။ဒီဇင်ဘာလ23ရက်နေ့ကအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့နဲ့ပြည်သူစစ်တပ်ဖွဲ့တို့အကြားပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ထဏ်ရာရရှိတဲ့နှစ်ဦးကတဦးမှာစိုးရိမ်ရတဲ့အခြေအနေရှိပြီးကြံတဦးကတော့ဒဏ်ရာမပြင်းထန်ပါဘူးဒဏ်ရာရရှိတဲ့သူနှစ်ယောက်စလုံးဟာလက်ရှိမှာလာရှိုးစေးရုံမှာစေကုတမှုခံယူနေကြရပါတယ်ပြစ်ခတ်မှုလက်တယ်ကိုတော့ခဏတိဖမ်းဆီးမိခြင်းမရှိသေးပါဘူးရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ဟာတရုတ်နယ်ဆက်စီးပွားရေးမြို့ဖြစ်ပြီးလက်နက်ကိုင်အဖွဲ့အစည်းတော်တော်များများတွာလာလှုပ်ရှားပါတယ်
တဆယ်ကြိမ်မြောက်မွန်မြူတစ်ပါတီ NNSP ညီလာခံကိုဒီဇင်ဘာ25ရက်နေ့ကရေချောင်းပြားဒေသကမွန်မြူတစ်ပူဟုဌာနချုပ်မှာစတင်ကျင်းပခဲ့တာဖြစ်ပြီးထိပ်ပန်းကောင်းဆောင်တွေအပြောင်းလဲရှိနိုင်တယ်လို့စောက်ကြီးလိလတ်သူတွေကသုံးတတ်ပါတယ်။လက်ရှိမွန်မြူတစ်ပါတီအုပ်ချုပ်နိုင်ထုံးမွန်ကျမ်းမာရေးရနိုင်ယူရမယ့်အနေအထားမှာရှိနေပြီးစစ်စည်းချုပ်ပူချုပ်လီကောင်းကလည်းစစ်ဘက်ရာသူထမ်းဆောင်ဖို့အသက်ပြည့်နေပြီဖြစ်တဲ့အတွက်တာဝန်လွှဲပြောင်းရမယ့်အနေအထားမှာရှိနေပါတယ်။မွန်မြူတစ်ပါတီကောင်းဆောင်တဲ့ရွေးချယ်မှုမှာညီလာခံတက်ရောက်နေတဲ့အတွက်လှုပ်ဝက်မဲအဆုံးမြတ်ပေါ်မှာမူတည်နေတဲ့အတွက်ညီလခံရလတွေထွက်လာဖို့စောင့်ကြည့်ရအောင်မယ်လို့ပါတီဝင်တွေကဆိုပါတယ်
။ချင်းပြည်နယ်ပလောဝမြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်စမတ်ပွဲတော်ကိုမလုပ်ရဘူးလို့ပလောဝမြို့နယ်ကခရီးယန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်။ဒီနေ့ခရစ်စမတ်ပွဲမှာညဖက်တချင်းဆိုတာတွေမရှိပဲနေ့လယ်ကျွေးမွေးအခမ်းအနားလောက်ပဲရှိတယ်လို့သူကပြောပါတယ်။ပလောဝမြို့နယ်မှာခရစ်စမတ်နေ့ပျော်ပွဲရှင်ပွဲကိုမနစ်ကအထိပျော်ရွှင်စွာကျင်းပခဲ့ကြပေမဲ့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းဒီနေ့မှာတော့ခရစ်စမတ်ပွဲတော်ကိုကျင်းပခွင့်မပေးတာလည်းဖြစ်ပါတယ်။
တ ไต้หวันในตอนนี้จะเข้าไปวางในเด็กยี่ห้อปีนี้ยุ่งในดีมั้ยอินเทอร์เน็ตเปลี่ยนต้นคุยยาอ๋อสามยี่ปีบุที่เซมบานนั่นเลยนี่ก็ยี่ปีบุสี่ดีกันเลยสนับทุกบ่ต้องสู้เข้าจับอะไรอ่ะส่วนยานี่เนี่ยอินเทอร์เน็ตเปลี่ยนต้นคุยยาอ๋อสามยี่ปีบุรู้อะไรจังยี่ห้อปีนี้ด้วยกันตีรักกันด้วยจงตุยนี่ยาเด็กสี่วันยี่ลุ่มยี่นั่งงานยี่สี่ยี่ชิ้นนี่ด้วยฮะอินเทอร์เน็ตพักเก้าขยันมุ่งเจ้า ปูบีสุยาเรตุนสังลานายลูกคู่ลูกต้องสุราพิเดลูอุสังตุดูพิเดมังสังข้ากับพี่ว่าเลยยังคันบินเนี่ยชิมบินเนี่ยมิวเนี่ยกูมิวเนี่ยมาส่วนหลังที่อันนี้ก็ทราบอยู่แล้วอินเทอร์เน็ตเสร็จแล้วมุกผ้าตากให้บีแต่ช่วงมิวเนี่ยกูรอพยายามพูดไปให้บีแม่เจ้าตัวมีอาวุธมีมีเนี่ยปนเจ้ามิวเนี่ยดีมาที่กันเนี่ยเช่นที่อินเทอร์เน็ตผ้าตากมุกคันนี้ยาเสพใช่ปะเลย
คุณเต้นวารีกุสและเต้นเซปปี้ตัวมาบ้ามีมหาสุริยะเต้นเนี่ยรักใครเต้นรู้จะได้กวาดริบเชื่อปวนนี่เลยรักใครปีเนี่ยมาลามันนัทเอาเนื้อเสกคุณเนี่ยอัตุจุยวิเคราะห์เวจิบามีสุยเนี่ยรักใครเต้นโตเอเอเนี่ยลายอย่างนี้ไหนปุโรอัตเตโลรักใครเต้นโตเสกอุจิโชปุจุทุ่มยันไงงามจ่าเตมิกาแต่เดี๋ยวมีเดียร์กูทุกพอบเยอะสุไลปะเอง
ที่เบื้องสมุนเนี่ยปัจจุบันรักใครนั่งยี่ปัจจุบันเนี่ยมีหน่วยกูมาเอกันเนี่ยสัตว์มีมีนเต็มเซตชาวบ้านเลยลามันนั่งเท่านั้นเสกคุณเนี่ยทวีทวีก็ไปจับปลาเมื่อสุยรักใครเด็ดด้วยเอเนี่ยลาเราหนีในบ่อโลดเลยลูกแต่เดี๋ยวนี้ทบวนเนี่ยบ่รักใครดิโมกรีสีผู้เชี่ยวเอลดีปาร์ตี้ก็สอดูพิจิตรอุลามยังก็ดูมีงูคู่ลูกเจ้าบ้านเลยแต่เราเที่ยวเดียวมีนะก็รู้ที่มาเจ้าตนาที่นี่เลยอีกอย่างคุณนี่ดิเจ้าตนาที่เป็นสุ
ကောင်းဆုံးပဲလို့ကျွန်တော်ပြောလိုပါတယ်လာမယ့်2024ခုနှစ်မြန်မာနိုင်ငံမှာကျမ်းပါဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမှာရခိုင်ပင်နယ်မှာပြည်သူတွေနဲ့ရွေးကောက်ပွဲကျမ်းပါစီရှင်တဲ့အစိုးရကလည်းဖြစ်စီရှင်နေဆိုရင်ရခိုင်တက်တော်နဲ့လာရောက်နှိမ့်နိုင်ဖို့လိုတယ်လို့ဘူရှုပ်ထွန်းမဲနိုင်ကမီဒီယာတွေကိုမကြသိမိကပြောဆိုခဲ့တာပါရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဥထွေးအောက်ကြွားကတော့ရွေးကောက်ပွဲအဆံပြေစွာကျမ်းပါဖို့တော့တဲမတော်နဲ့အေရိုကြောင့်နှိမ့်နိုင်ဖို့လိုတယ်လို့အခုလိုပြောပါတယ်
ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့ ก็ใครเป็นเนี่ยก็มีแต่ดิโมคราซีผู้เช่าแอลดีปาร์ตี้วันจะช่วยกูดีกว่าสั่นเนี่ยเป็นแบบนี้ตัวเราจะพอทากูที่จะเอาสัตว์เข้าไปไหมตัวเราเนี่ยมันเปลี่ยนไหนเต็มบุลุสโซบาร์เลยรีคาบเวมจัมบานไหนเขยิ่งดีกว่าไหนนายามากับยี่ตัวเดียดพี่เจริญอุทัยเอาจ้าก็สับเยาว์บาร์เลยอยู่กับเวมจัมบานเลยจะมาเรื่องแบบนี้ปาร์ตี้เรื่องนี้แบบปาร์ตี้เรื่องนี้ก็จะช่วยสุดยอดเลยแล้วอันเดอร์กรันด์ได้ไหมจะมาเรื่องแบบนี้ลูกชายน
ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အမေနဲ့ဒီကနေ့ကျွန်တော်တို့ရဲ့အ
JICM
အစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်ဒီအကြောင်းကိုတော့မိကလီယာမုံကနေစူးစီးတင်ဆက်ထားပါတယ်တနင်္ဂနွေလုံးပြခတ်တိုက်ခိုက်မှုရပ်စရည်သဘောတူစာချုပ် NCA ကောင်းထက်ဖော်မှုဆိုင်ရာ JICM အစည်းအဝေးကိုလာမယ့်2020ခုနှစ်ဇန်နဝါရီလ10ရက်နေ့မှာကျင်းပသွားဖို့ရက်တမှတ်ခဲ့တယ်လို့လည်း NCA လက်မှတ်ရေးထိုးထားကြတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပြောခွင့်ရနိုင်အောင်မငေးကဆိုပါတယ် ကျွန်တော်တို့ကျောင်းငငယ်ရေးဆွေးနွေးမှုနဲ့ပြည်ကတိုက်ခိုက်မှုခိုင်မာပုံမှုခိုင်မာတို့အစီအစဉ်လေးတို့ကျွန်တော်တို့ဆွေးနွေးထားခဲ့တယ်။ငင်းချမ်းရေးဖော့ဆောင်နေတဲ့အစိုးရကိုယ်စားလှယ်တွေနဲ့ NCA
လက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဆက်ဖွဲ့ရဲ့စစ်ကြိမ်မြောက် JICM ညှိနှိုင်းစည်းဝေးကိုရန်ကုန်မြို့မြို့သားNRPC ရုံးမှာပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကကျင်းပခဲ့ပြီးဆုံးဖြတ်ခဲ့တယ်လို့လည်းဆိုပါတယ်။
တမိုင်းဆိုင်ရာကိစ္စတို့ CMC ကိစ္စတို့ဒါလည်းအသေးစိတ်ဆွေးနွေးခဲ့တယ်။ NCA ရဲ့အဓိပ္ပာယ်တတ်မှတ်ချက်မှလည်းကျွန်တော်ဒါဘယ်လိုဆက်ဆက်ပြီးတော့ဘယ်လိုလုပ်မှလဲလဲကျွန်တော်ဆွေးနွေးခဲ့တယ်။နောက်ထပ်20လုံးမှာ
ငင်းချမ်းရေလုပ်ငန်းစဉ်ဆိုင်ရာနှစ်ဖက်တဘောထားစစ်ဆေးချက်ရှိချက်ကိုသဘောတူညီနိုင်ခဲ့ပြီးGICMCA ကိုလာမယ့်ဇန်နဝါရီလ၁၀ရက်မှာကျင်းပပြီးရင်တော့ငင်းချမ်းရေလုပ်ငန်းစဉ်တွေကိုNCA စာချုပ်အတိုင်းဆက်လက်အကောင့်ထဲပေါ်နိုင်မယ်လို့လည်းအစိုးရငင်းချမ်းရေအကြံပေးဖို့ကလှောက်မှန်ရှိကပြောပါတယ်။ဒီNCA ဒီတော့ရင်တော့ဒီNCA process အတိုင်းဆောင်ရမယ်လုပ်ငန်းတွေရှိတယ်။အဲ့ဒီလုပ
ကျွန်တော်တို့သွားနေတဲ့ process နဲ့ပြီးတော့မူဝါဒအကြံဉာဏ်တွေကိုအကြံဉာဏ်ပြောနေရှိတယ်။ကျန်တဲ့အသေးစိတ်ကိုတော့ GNCN ဒီအစီအစဉ်ပြီးတဲ့အချိန်မှာဆက်ပြီးတော့ကျွန်တော်နှစ်ဖက်ညှိနှိုင်းရမယ်။ပြီးရင်တော့ဒီဒီဒီစီတို့အစီအစဉ်တွေအားဖြင့်ဒီကောင်ကော်မတီတွေအစီအစဉ်တွေဆက်ပြီးတော့သဘောထားတွေကိုကျွန်တော်ညှိနှိုင်းပြီးရင်တော့ဒါ
SC process တိုင်းဆက်သွားမှာ။သမတော်ရဲ့လုံခြုံရေးအကြောင်းပြချက်ကြောင့်နားလည်မှုလွဲမှားပြီး အပြည့်ရ တိုင်းရင်းသားလက်နက်ကန်ဆဲဖွဲ့ရဲ့ရင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ခေါင်းဆောင်ဘူချုပ်ကြီးရွတ်ဆက်မလာရောက်နိုင်တဲ့အတွက်ချစ်ချိန်မြောင် GICMCA ကိုပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်မှာကျင်းပဖို့ရက်သတ်မှတ်ခဲ့ပေမဲ့လည်းပြက်ပြယ်ခဲ့ရပါတယ်ရှင်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်တိုက်ပွဲဖြစ်ပွားရာဒေသတွေကလေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းတွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်အစည်းအဝေးမှာပြည်နယ်လွတ်တော်ကိုယ်စားလှယ်ကအဆိုတင်တွင်ခဲ့ပါတယ်။
တော်ရရှိတွေ့ခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။အပတ်စဉ်တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံး phone တွေရော iOS စနစ်သုံး phone တွေအတွက်ပါ VOA Bamis app ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email
ရေးသားပေးပို့နိုင်ပါတယ်။ဒီမြန်မာပိုင်းကနေခြားသာရင်းညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းနမီတာ19.25နဲ့လိုင်းနမီတာ190လောက်ကနေ
ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းကျဉ်းချုပ်ကိုကောင်းလွန်ဦးကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုရေးယူဖို့ကြိုးပမ်းနေတဲ့အတိုက်ခံဒီမိုကရက်တစ်ကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်။နိုင်ငံတော်လူညွန့်ရေးကိုချင်းချောက်မှုဖြစ်ဆွဆက်ပြီးတရားစွဲကိုထက်လွှတ်တော်မှာမြန်မြန်ဆန်ဆန်လုပ်ဖို့တောင်းဆိုခဲ့တဲ့ဒီမို
along you boy, the new party room at Chimpani Bare, the Nichin look at Yuka Borima, Liko Padiga, Pieta, Nime Yagalu, when you show Pinchimin Nata Yahuale, New Mount Suyam Point and Najao, when you show an APP, Kirion Saga, to the potent or the consumption Mesubule, Mesu Piosu Tavare. Indian and Pakistan Japan and Nipponi, Kashmir Dizama, a piano and Pikamucha, Pakistan Sitani of the Zombie, India Sitatiole, the Songtorejo, Napetown Shizuriga Piovare, Diwamuma, India Baga Pikayaga, Sitani of the Songtoga Vino, Piano Pika Kerijoni, Pakistan Sitae, Jinja Jetema, Popia Tavare, Philippine Lema, Christmas Nirunga, Deca Doga, Typho Munanya, Lusatuno Termine, the Songtorejo. တောင်ရှိသူတွေကပြောပါတယ်ဖန်ဖုံတိုင်ဖုံမုန်နဲ့ဟာဖိလစ်ပိုင်နိုင်ငံကိုနှစ်ရက်ကြာပြတ်တန်းတက်ခဲ့စဉ်တနအီလီတိုင်းတော့ကီလိုမီတာ
အတန်ဖန်းအင်ဂျင်နီယာကတော့တက်ချော်ဝန်ဒရစ်ဖြစ်ပါတယ်ဖီယူအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်9:00ကနေ10:00အထိလိုင်းနေပြီးတော့25 3000နဲ့50တင်းနဲ့လိုင်းလိုက်မီတာ190ရုပ်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ဖီယူကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.